Ukraine မှာအများဆုံးအပြစ်ခတ်ရစဲကြဖို့ American ရွေးကောက်ခံသမ္မတ Donald Trump က Ukraine နဲ့ပြည်သူ့သမ္မတတို့နဲ့ Paris မြို့တော်မှာတွေ့ဆုံပြီးဒီကနေ့မှာပဲတိုက်တွန်းလိုက်ပါတယ်။ရပောင်းတစ်ထောင်ကျော်စစ်ပွဲရဲ့ရည် Ukraine ကညှိနှိုင်းဖို့လိုလားကြောင်းလဲသူကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။အစကတည်းကမဖြစ်တဲ့စစ်ပွဲကြောင့် Ukraine ရော Russia မှာပါစစ်သည်ထောင်ပေါင်းချီတည်ဆုံးခဲ့ရတယ်လို့လည်းပြောပါတယ်။အများဆုံးအပြစ်ခတ်ရစဲပြီးဆွေးနွေးညှိနှိုင်းမှုတွေစတင်ပြီလို့လည်းတိုက်တွန်းခဲ့ပါတယ်။အသက်ပေါင်းများစွာအချီးနီးဆုံးရှုံးနေရပြီးမိသားစုပေါင်းများစွာဘဝပြတ်နေရတဲ့စစ်ပွဲကိုအဆုံးသတ်နိုင်အောင်စတင်ကြိုးပမ်းဖို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တွန်းထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့နဲ့ပါရီမြို့တော်မှာစနေနေ့ကတွေ့ဆုံပြီးမှပဲရွေးကောက်ခံသမ္မတထရမ့်ရဲ့တိုက်တွန်းချက်ထွက်ပေါ်လာခဲ့တာပါ။ယူကရိန်းသမ္မတကတော့တွေ့ဆုံမှုဟာအပြုသဘောဆောင်တယ်လို့ပြောခဲ့ပါတယ်။ရင်းနှီးအတွက်ညှိနှိုင်းရမှာယူကရိန်းအတွက်မျှတမှုရှိဖို့လိုအပ်ပြီးဒါမှသာရုရှားနဲ့ရုရှားသမ္မတပူတင်တို့လိုရန်လိုသူတွေနောက်တစ်ကြိမ်အလားတူမလုပ်အောင်တားဆီးနိုင်မယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။